NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်အပါအဝင်နိုင်ငံရေးပါတီပေါင်း40ကိုစစ်ကောင်စီကဖျက်သိမ်းလိုက်တဲ့အပေါ်မှာ American, Britain, Australia နဲ့ဂျပန်နိုင်ငံတို့ကပြင်တင်ရှုံချလိုက်ကြပါတယ်။ပါဝင်သင့်သူအားလုံးမပါဝင်ပဲရွေးကောက်ပွဲကျင်းပရင်လွတ်လပ်မျှတမှုရှိမှာမဟုတ်တယ်လို့မတည်ငြိမ်မှုတွေပိုဖြစ်လာလိမ့်မယ်လို့ American နိုင်ငံသားရဲ့ဌာနဒုတိယပြောခွင့်ရ Vandan Patel ကဗုဒ္ဓဟူးနေ့တုန်းကသတင်းစာရှင်းလင်းပွဲမှာအခုလိုပြောကြားခဲ့ပါတယ်။
Any election without the participation of all stakeholders in Burma would not be and cannot be considered.
မြန်မာနိုင်ငံမှာပါဝင်သင့်သူအားလုံးမပါဘဲဘလို့ရွေးကောက်ပွဲကိုပဲလုံးလုံးလွတ်လပ်မျှတတယ်လို့လက်ခံလို့ရမှာမဟုတ်ပါဘူး။စစ်တပ်အုပ်ချုပ်တာကိုကြကြပြန့်ပြန့်ဆန့်ကျင်မှုတွေရှိနေချိန်မှာစစ်ကောင်စီကရွေးကောက်ပွဲကိုတစ်ဖက်သက်အတင်းကျင်းပရင်မတည်ငြိမ်မှုတွေသာပိုဖြစ်လာဖို့များပါတယ်လို့ American နိုင်ငံရဲ့ဂျာယီဌာနဒုတိယပြောခွင့်ရကပြောကြားခဲ့တာပါ။မြန်မာနိုင်ငံမှာစစ်မှန်ပြီးတော့အားလုံးပါဝင်တဲ့ဒီမိုကရေစီစနစ်ထူထောင်နိုင်ရေးကြိုးစားနေကြသည့်အားလုံးကိုအမေရိကန်ကဆက်လက်ထောက်ခံသွားမယ်လို့လည်းဗုဒ္ဓဟူးနေ့တုန်းကသတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်။ Britain, Australia နဲ့ Japan နိုင်ငံတို့ကလည်းမြန်မာနိုင်ငံမှာဒီမိုကရေစီပြန်ရရှိအောင်အားလုံးပါဝင်တဲ့လုပ်ငန်းစဉ်တွေပိုလုပ်ဖို့အတွက်တိုက်တွန်းခဲ့ကြပါတယ်။စစ်ကောင်စီရဲ့ကန့်သတ်ချက်တွေတင်းကျပ်တဲ့နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေတည်းအရပါတီမှတ်ပုံပြန်တင်ဖို့သတ်မှတ်ထားတဲ့နောက်ဆုံးရက်အထိမှတ်ပုံတင်ခြင်းမရှိတဲ့NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရှန်တိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီအပါအဝင်နိုင်ငံရေးပါတီပေါင်း40ဟာအလိုလျောက်ပြတ်ပြဲသွားပြီလို့မလ28ရက်နေ့ကစစ်ကောင်စီကထုတ်ပြန်ခဲ့ပါတယ်။အရင်ရှိခဲ့တဲ့နိုင်ငံရေးပါတီ60တဲကပြည်ထောင်စုစံခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီတိုင်းရင်းသားစည်းလုံးညီညွတ်ရေးပါတီအပါအဝင်နိုင်ငံရေးပါတီ50ကတော့ဆက်လက်တည်ထောင်ခွင့်မှတ်ပုံတင်လျှောက်ခဲ့ပြီးတော့ပါတီတည်ထောင်ခွင့်လျှောက်ခဲ့တဲ့ပါတီသစ်73ပါတီရှိတယ်လို့ထုတ်ပြန်ချက်မှာဖော်ပြပါရရှင်။